Truckers are able to pass through all lanes except for one. Toll booth 14 was destroyed in Saturday's crash. Toll collector C.C. Han was killed in that crash. Colleagues say that Han was very...
ကာသမာရီနေဘီဘရစ်ဒါရဲ့ဆယ်လေးလမ်းမှာတလန်းကိုတော့မတုံနိုင်ပါဘူးအမှဆယ်လေးခေကြီးကောက်ခံနေယုံဟာစရင်လေးကရင်တိုက်မှုကြောင့်လုံးဝပျက်စီးသွားပါတယ်ခေကြီးကောက်ခံသူစီစီဟန်ကအဲ့ဒီရင်တိုက်မှုအတွင်းတည်ဆုံသွားပါတယ်သူရဲ့လုပ်ဖော်ကိန်းဘက်တွေဆိုရစီစီဟာတိတ်ကိုလူချစ်လူခင်ပေါ်များပြီးသူခုလိုမျှော်လင့်ပေးကြွယ်ပေါ်ရတည်ဆုံမှုအတွက်ကယ်ထရန်စ်ဘေးဘရစ်လုပ်ငန်းမ အခုလိုကြေညာသွားခဲ့တာဖြစ်ပါတယ်အချိန်ကတော့မိနစ်9နာရီ10မိနစ်ဒီဇင်ဘာလ2ရက်စနေနေ့ကပဲဖြစ်ပါတယ်ခရက်ကာမောင်းလာသူအသက်32နှစ်အရွယ်ဒစ်ဘတ်ဟာဆန်ဖရန်စစ္စကိုနဲ့အိုကလန်ကိုဆက်ထားတဲ့ဘေးဘရစ်တံတားကြီးပေါ်မှာမောင်းနှင်လာရမှာကားငါးစင်းကိုအချိန်နဲ့ဇက်တိုက်တိုက်ခဲ့ပြီးတဲ့နောက်စီစီဟန်တာဝန်ကျနေတဲ့တိုးဂိတ်ဂျုံကိုဝင်တိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့ကဖြစ်ရတဲ့ပတ်သက်လို့ခင်မွန်းဖြစ်သူကိုကျော်ဝင်းနိုင်ပြန်ပြောပြခဲ့တာကတော့
အဲ့ဒီသူ့မှာလောက်ရမယ်နေမဟုတ်ပြင်မဲ့လေသူ့ကိုဖုန်းခေါ်လာတော့သူကသူသွားလောက်ပေးလိုက်မယ်ဆိုပြီးတော့အလုပ်သွားလိုက်တာကျွန်တော်လည်းအဲ့ဒီကအလုပ်ပိတ်နေနေဆိုတော့ကျွန်တော်ရှိနေလို့ရှိရင်သူအလုပ်သွားလို့ရှိရင်ကျွန်တော်အနေနဲ့ကားမောင်းတော့တော့ပို့ပေးတယ်လေအဲ့ဒီမှာကျွန်တော်ကားမောင်းတော့ပို့ပြီးတော့ဒီနိုင်ခွဲတော့ကျွန်တော်သူ့ကိုချပေးပြီးတော့ကျွန်တော်အိမ်ကိုပြန်လာပြီးတော့အိမ်ရောက်ပြီးတော့ခဏပြန်အိတ်ကိုအိတ်တော့မရသေးတော့ဖုန်းလေးပါလေးနည်းနည်းပါပါလုံနေတော့ချိန်မှမှသူ့အလုပ်ကသူ့ရဲ့အကြီးကကျွန်တော်ဖုန်းခေါ်လာတော့ကျွန်တော်လည်းသူ့အကြီးဖုန်းတော့မသိတော့ကျွန်တော်လည်းမကင်ဖြစ်မကန်ပြတော့ချစ်ချင်းပဲနောက်ထပ်သူအလုပ်ကဖုန်းနံပါတ်တော့ကျွန်တော်ပုံထဲမှာရှိတော့ခေါ်လာတော့တိုင်ကြည့်လိုက်တော့အဲ့မှာပြောတယ်ကျွန်တော်မိမစီစီအက်ဆီဒန့်ဖြစ်လို့တဲ့မိမလာပါဆိုတော့ကျွန်တော်စိတ်ထဲမှာတော့အော်အက်ဆီဒန့်ဖြစ်တယ်ဆိုတော့သူတမန်ချော်လေကြလာလို့ပါလို့အဲ့လိုမျိုးတေးတေးမောမောပဲထင်တယ်ကျွန်တော်အေးအေးငါမိမလာခဲ့မယ်ဆိုပြီးတော့ကျွန်တော်အိမ်ငါမလို့ပြေအဲ့မှာအိမ်နေဝဲအိမ်နေပဲကားပေါ်မိမတက်ပြီးတော့မောင်းသွား
ဟုတ်ကဲ
့မောင်းသွားပြီးတော့လမ်းပေါ်မှာရောက်တော့ပြန်ကိုယ့်ကိုယ်ပြန်စဉ်းစားမိအောင်ငါဒီလိုနေနေတော့မမေ့ဖြစ်နိုင်ဘူးဆိုပြီးတော့ချက်ချင်းပြန်ပြီးသူ့လိုပြန်ဖုန်းခေါ်ပြီးတော့ဒီလိုအချိန်နဲ့ရှိရသူဘာဖြစ်သွားလဲမေ့တော့အဲ့မှာသူတို့ကပြောနေကမောင်းနေတယ်တဲ့စိတ်အေးအေးထားပြီးတော့ပဲကမောင်းပြီးအလုပ်လာခဲ့ပါလို့ပြောကျွန်တော်လည်းအဲ့မှာနည်းနည်းဆူပို့ပြီးတော့စိုးရင်လာစိုးရင်လာတော့ကျွန်တော်နည်းနည်းတော့ကားမြန်မြန်လေးမောင်းပြီးတော့ရောက်သွား
โอเค
ยาวอ่ะไอ้มา ambulance or fire truck or PHP or อันนี้ยောက်นี่จนไอ้อยู่ยောက်แล้วไอ้มาตูรอได้ตะกะกวนแล้วจนไอ้มาถ่ายค้านถ้าเนาะบาผิดอ่ะซิซิเข้ามาแล้วโหมิแล้วตูรอนี่แหละอารมณ์อัญญ์วันนี้นี่จนเราตะกะไม่เปล่าไหนจนบอกว่าถ้าไอ้แอคซิเดนท์ผิดในญาณตั้วลงยามล่ะสรุปตั้วลงไม่อยากอูแล้วตูรออารมณ์สงสารซิซิในแหละวะသူရဲ့ဟိုလုပ်ဖို့ကိုင်းပဲပုံမှန်ဒီရလူတွေလည်းရှိရတယ်အဲ့မှာနေကြည့်တယ်စီစီဘလို့လဲသူပြောသူတို့ငိုနေတော့ကျွန်တော်လည်းအဲ့မှာទីလိုက်စီစီဆုံးသွားပြီးတော့ទីလိုက်ကျွန်တော်လည်းယုံတော့မယုံ
โอเ
คယုံတော့မယုံတော့တော့ပဲကြည့်ချင်တယ်တော့ပဲကြည့်ချင်တယ်ပြောသူတို့လည်းကျွန်တော်ပြေမတော့
ခုလို Call Trans လို့ခေါ်တဲ့ California ပြည်နယ်သယူပို့ဆောင်ရေးဌာနမှာလုံးသက်ဆယ်နှစ်ရှိသူအသက်46နှစ်ရွယ်မစီစီဟာဒီတိုက်မှုကြောင့်ရုတ်တရက်ကွယ်လွန်ခဲ့မှုအတွေ့ပြည်내အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းနဲ့ဇနီးတို့ကမိသားစုနဲ့အတူထပ်တူထပ်မြဝင်းနေတဲ့အကြောင်းတဝင်းလွှာပေးပို့ခဲ့တယ်လို့ကယ်လီဖိုးနီးယားဒီမိုကရက်အထက်လွှတ်တော်မှဒိုင်ယန်ဖိုင်းဆိုင်ကလည်းဝင်းနေကြောင်းတဝင်းလွှာပေးပို့ခဲ့ပါတယ်။ဒါအပြင်ကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုရှိပြည်내အုပ်ချုပ်ရေးမှူးရုံးရှိမှလည်းမစီစီဟန်ကွယ်လွန်မှုအတွေ့ဝင်းနေတဲ့အထိတ်မှန်နဲ့အလံတွေကိုတဝက်ခွင့်ထူထားပါတယ်။ကွယ်လွန်သူမစီစီဟန်အတွက်ဝတ်ပြုဆူတောင်းပွဲကိုတော့ဒီဇင်ဘာလ10ရက်ပြီးခဲ့တဲ့တောက်ချာနေ့ကဒေးလီစီးတီးမှာကျင်းပခဲ့ပါတယ်။အဲ့ဒီဝတ်ပြုဆူတောင်းပွဲအခမ်းအနားကိုကယ်လီဖိုးနီးယားတယူပို့ဆောင်ရေးကြီးကဲမဲလ်ကွမ်ဒေါ်တီလေးတက်ရောက်ခဲ့ပြီးအမှတ်တရစကားပြောကြားခဲ့ပါတယ
်။စီစီဟာထက်နေပြီးတော့စေတနာရှိတဲ့သူရဲ့ရောတဲ့သူတနာကျင်တာတတ်တဲ့သူဖြစ်ပါလေ။သူဟာမိခင်တူဦးဖြစ်တယ်လို့မိတ်ဆွေကောင်းတူဦး၊တာဝန်ခြေပြွန်တဲ့ဝန်ထမ်းကောင်းတူဦးလည်းဖြစ်ပါလေ။အခုလို့သူကွယ်လွန်သွားတဲ့အတွက်သူ့ကိုအားလုံးကနှမျောမဆုံးဖြစ်ပြီးတော့ လွန်ဆုတ်တရိယာနေကြမှာဖြစ်ပါတယ
်ဇာပနာခန္ဓာမှာပြည်နယ်အတွက်တာဝန်ထမ်းဆောင်ရင်ရုပ်ရည်တည်ဆုံခဲ့တဲ့အတွက်ကြောင့်လေနိုင်ငံကကျေးဇူးတင်တဲ့အနေနဲ့စစ်မှုထမ်းတွေကြာဆုံးရင်ဂုံပြုတဲ့အခမ်းအနားနီးတူအထူးဂုံပြုတပ်ဖွဲ့ဝင်၄ဦးတို့ကလာရောက်အလေးပြုပြီးပြည်နယ်ရဲ့အလံကိုကွယ်လွန်သူရဲ့ခင်မွန်းဖြစ်သူကိုကျော်ဝင်းနိုင်ကိုပေးအပ်ခဲ့တယ်လို့သိရပါတယ်ကိုကျော်ဝင်းနိုင်ပြောပြခဲ့တာက
အဲ့ CC ရဲ့ဟိုအခမ်းအနားမှာကဲထွန်းလူကြီးရဲ့ကကပြောပြီးွားတော့အဲ့မှာကဲထွန်းအော်နာက၄ယောက်ကဝင်လာပြီးတော့ CC ကိုအလေးပြုတယ်အလေးပြုပြီးတော့ရှင်တို့နေရနေရစီ CC ရဲ့အကောင့်ပြီးနားမှာခဏမတည့်ရတယ်ပြီးတော့ရှင်အခြားစကားပြောပြီးတဲ့လူတွေအားလုံးပြီးွားတော့ကျွန်တော်အဲ့ CC ဆုံးတဲ့နေ့ကကပ္ပတဲဘီလ်ဒီမာထူထားတဲ့ကယ်လီဖိုးနီးယားဖလိုက်ကိုကျွန်တော်ခောက်ပြီးတော့ကျွန်တော်ရှင်းမှလာပြီးတော့ပြူထောက်ပြီးတော့ကျွန်တော်လာပြီးတော့ပေးပါလေ
ကွယ်လွန်သူဇနီးတဲ့မတ်ချီစီဟန်ကိုခင်မွန်းဖြစ်သူက15နှစ်ခရက်ကတစ်ဖက်သားသဘောကျခဲ့သူဖြစ်ပြီးကိုကျော်ဝင်းနိုင်တို့မိသားစုဟာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်ခဲ့ရကနှစ်နေငယ်ကြာမှသူမြန်မာနိုင်ငံကိုပြန်အလဲသွားရကနေပြန်ဆုံစည်းပြီးမတ်ချီစီဟန်နဲ့လက်ထခဲ့တာဖြစ်ပါလေအမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပြီးမစီစီဟာအနေနဲ့ကိုဘွားကိုထူထောင်ဖို့ကြိုးပမ်းပြီးပညာစီးပူးတဲ့အတွက်ကြောင့်လေအများအတူယူစရာဖြစ်ခဲ့တယ်လို့ခင်မွန်းတဲ့ဖြစ်သူကပြောပြခဲ့ပါတယ
်2002မှာသူတီကိုရောက်လာပြီးတော့သူကြောက်သက်ချင်းနဲ့ပြောတော့ပမာပြီးမှတော့သူတင်ချာနဲ့ဝတ်ရပြီးသွားပြီလေကြောက်သက်ချင်းနဲ့ဆိုတော့ကျွန်တော်ပထမဆုံးလာချင်းတော့အသက်ကြီးတဲ့လူတွေရောက်ပြီးရတော့တက်တဲ့ကြောက်ပေါ့အဲ့လိုမျိုးအင်္ဂလိပ်စာကိုစကားပြောတော့အောင်လို့သင်တဲ့နေရာမှာသူစပြီးတော့ကျောင်းစာတက်တယ
်
သူနည်းနည်းပပစကားထွက်လာတော့ Skyline College ဆိုတဲ့အဲ့ College ကိုသူသွားပြီးတော့တက်တယ်၃နှစ်လား၄နှစ်လားမသိတက်လိုက်ပြီးတော့ရှင်သူ Accounting မှာသူ Certificate နဲ့ AA Degree ကိုရလိုက်တယ
်
အဲ့ဒါ2009ခုနှစ်မှာပေါ့ရလိုက်တယ်2009ခုနှစ်မှာလည်းသူကျွန်တော်တို့ရဲ့တမီးလေး Ashley ကိုမွေးတယ
်
မွေးပြီးတော့ Graduation ခန်းသာအဲ့အမီမွေမွေကင်းစားလေးပဲပေါ့နှစ်ရက်သုံးရက်လောက်ပဲရှိအဲ့မှာသူဖွဲ့သွားရည်တိုက်တယ်သုံးလေးလလာမသိကြတော့သူကဲထွန်မှာစပြီးအလုပ်လုပ်ပြီးတော့အဲ့ပြီးခဲ့တဲ့လအထိဆို2019ဆိုတော့သူ10နှစ်လောက်အလုပ်လုပ်လိုက်တာပေါ့ကဲထွန်မှာသူကတော့ဘယ်လိုခေါ်မလဲပွင့်လင်းနေလူကြီးသူမဟုတ်လေအရင်ယူသေးတယ်ဒါမျိုးသူနဲ့တွေ့တဲ့လူတွေသူ့ကိုချစ်ခင်ကြလူကြီးတွေဆိုသူ့ကိုနမူနာပြောတာပေါ့ဒီစီလိုမျိုးလောက်ဒီနိုင်ငံရောက်တယ်။ကြောင်းသက်ပြီးပွဲရအောင်လုပ်ပြီးလို့ရှိရင်အလုပ်ကောင်းရအောင်လုပ်လို့အမြဲတမ်းပြောကြတယ်။သူ့နမူနာထားပြီးတော့လေ
။မစီစီဟာအနေနဲ့ဆယ်နှစ်အရွယ်တမီးဖြစ်သူ Ashley ဂျိုင်းခေတာဖြစ်ပါတယ်။မစီစီဟာအခုလိုပြည်နေရဲ့တာဝန်ကိုခြေပြွန်စွာထမ်းဆောင်ရင်းရုပ်ရည်ကွယ်လွန်ခဲ့မှုအတွေ့ Caltrans လို့ခေါ်တဲ့ California ပြည်နယ်ရဲ့တည်ယူပို့ဆောင်ရေးရုံးချုပ်နေရာရှိမှာတခြား Caltrans မှာတာဝန်ထမ်းဆောင်ရင်းတည်ဆုံခဲ့သူ36ဦးတို့အမည်နဲ့အတူကပီးထိုးမှတ်တမ်းတင်ထားတယ်လို့လည်းခင်မွန်းတဲ့ကိုကျော်ဝင်းနိုင်ကပြောပါတယ
်ဒီကက36ယောက်မြောက် Caltrans Inquiry အလုံးလုံးနဲ့အသက်ဆုံးရှုံးရတဲ့အတွက်သူ့ရဲ့နာမည်ကို Supplement မှာရှိတဲ့ Caltrans Main Office ရုံးချုပ်ဝင်ဝင်ချင်းရှိမှာဒီရဲ့နာမည်က36ယောက်မြောက်နေရာမှာ CC ရဲ့နာမည်ကိုကပီးထိုးတာပဲလေ
မစီစီဟာအခုလိုတည်ဆုံမှုတွေဝင်းနေတဲ့အချိန်မှနေနဲ့လေလုတ်ဖို့ကိန်းဘက်တွေကလိမ္မော်ရောင်ဖဲကျိုးတစိ့တွေကိုရင်ပတ်မှတက်ပြီးသူ့မိသားစုကိုစား GoFundMe ဆိုတဲ့အလှူငွေကိုလည်းစတင်ကောက်ခံရရှိပါတယ်။ဒါပြင်အရေးကြီးဆုံးကတော့သူ့ပြည်ကွယ်ပေါ်ရာကွယ်လွန်မှုအတွက်တိုးကားဂိတ်တွေမှာအခကျင်းဝေကောက်ခံမှုကိုလူတွေအစားဆက်နေကောက်ခံဖို့စနစ်ကိုစတင်နိုင်ဖို့ကြိုးပမ်းမှုတွေလည်းစတင်လာတာတွေ့ရကြောင်းတင်ပြရင်ဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါရဲ့ရှင် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger Not an honest age